မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုတရုတ်ဆိုရကဆက်လက်ထောက်ခံအားပေးသွားမယ်အကြောင်းတရုတ်သမ္မတစီကျင်းမင်ကဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။နိုင်ငံနယ်စပ်တည်ငြိမ်ရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေကထိနေသိသိလှုပ်ဆောင်သွားဖို့ကိုလည်းမစ္စတာရှီကတိုက်တွန်းခဲ့တဲ့အကြောင်းတရုတ်ဆိုရသတင်းမှာဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာတရုတ်နိုင်ငံမှာနှစ်ရက်တာကျင်းပတဲ့20ရာစုခေတ်သစ်ပိုးလမ်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနှီးနှောဖလှယ်ပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်တရုတ်သမ္မတရှီကျင်းပင်နဲ့ရောတရုတ်ဝန်ကြီးချုပ်လီခက်ချန်တို့နဲ့ပါတီးခြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်နိုင်ငံပူပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လွှာ၅ခုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းဒေါက်တာဆန်းစုကြည်တက်ရောက်ပါတယ်တရုတ်မြန်မာနိုင်ငံအကြားစီးပွားရေးနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားဖို့နောက်တနိုင်ငံနယ်စပ်စီးပွားရေးစုံတစ်ခုတည်ဆောက်ဖို့20ရာစုခေတ်သစ်ပိုးလမ်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းအစပြုဆောင်ရွက်မှုမူအောင်တွေချမှတ်တဲ့နေရာမှာပူးပေါင်းဆောင်ရွက်သွားဖို့နဲ့ကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပြင်ငလိတဲ့သိခဲ့တဲ့ပကံဖျားတွေကိုပြန်လည်ပြုပြင်ပြီးတော့ဒီရှေးဟောင်းတမန်ဝင်ပကံဖျားတွေထိမ့်သိမ်းမှုတွေမှာပူးပေါင်းဆောင်ရွက်သွားဖို့ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးနှစ်ဖက်နားလည်မှုစာချုပ်လွှာတွေကိုအတိအသင့်လက်မှတ်ရေးထိုးခဲ့ကြတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာကုလသမဂ္ဂအတွေ့အကြုံမူချုပ်အန်တိုနီယိုဂူတာရက်စ်နဲ့လည်းမနေ့ကညနေပိုင်းတုန်းကတွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့ပြည်လဲရင်ကြားစီရင်တဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေအကြောင်းကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံမှာမကြာခင်ဆင်းပါမဲ့ပြည်ထောင်စုညီညွတ်ရေးညီလာခံ20ရာစုပင်လုံဒုတိယစီဝေးကိုတက်ရောက်ဖို့လဲထပ်မံဖိတ်ကြားခဲ့တဲ့အကြောင်းနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်